စ်ပွဲတွေဖြစ်နေတဲ့အာဖဂန်နစ္စတန်နိုင်ငံဟာတန်လီဘန်လက်နက်ကိုင်အဖွဲ့တွေကိုအီရန်နိုင်ငံကလက်နက်နဲ့သင်္นานအထောက်ပံ့တွေပေးနေကြောင်းခိုင်မာတဲ့သက်သေတွေရှိနေတယ်လို့အမေရိကန်ထိပ်တန်းအရာရှိတူကပြောကြားလိုက်ပါတယ်။အာဖဂန်နဲ့အီရန်တို့ဟာအိမ်နီးချက်နိုင်ငံတွေဖြစ်တယ်မို့အီရန်အနေနဲ့အာဖဂန်အရေးမှာစိတ်ဝင်စားမှုရှိတဲ့ဟာတဘာဝကြပါတယ်လို့ဗိုလ်ချုပ်ကြီးစတန်လီမက်ခရစ်စတယ်ကကပူးမြို့မှာသတင်းတောက်တွေကိုပြောပါတယ်။အီရန်နဲ့အာဖဂန်ကြားနှစ်နိုင်ငံအပြန်အလှန်ဆက်သွယ်မှုတွေအများကြီးရှိတဲ့ထဲကတာလီဘန်တွေကိုအီရန်ကထောက်ပံ့ကူညီနေတာကမသင့်လျော်ဘူးလို့ဆိုပါတယ်။အာဖဂန်စတန်နိုင်ငံတွင်းကလက်နက်ကိုင်တွေဟာပြည်ရင်းကစစ်သွေးကြွတွေနဲ့ရောပြည်ပကတာလီဘန်တိုက်ခိုက်ရေးသမားတွေနဲ့ပါပေါင်းစပ်ထားတဲ့အဖွဲ့ဖြစ်တယ်လို့လည်းဗိုလ်ချုပ်ကြီးမက်ခရစ်စတယ်ကပြောပါတယ်။တချို့ပြည်ရင်းတာလီဘန်တွေဟာသူတို့ရဲ့နိုင်ငံရေးတွေးခေါ်ယုံကြည်ချက်တွေကြောင့်တိုက်ခိုက်နေကြတာဖြစ်တယ်လို့တချို့ကတော့ဒီအစိုးရကိုလက်ဆားတဲ့အစိုးရဖြစ်နေမြင်ပြီးမခံကျင်စိတ်နဲ့တိုက်ခိုက်နေတာလို့လည်းဗိုလ်ချုပ်ကြီးကပြောပါတယ်။မကြခင်ရက်ပိုင်းတွေအတွင်းဂျာဂါလို့ခေါ်တဲ့ငင်းကြဲညီလာခံကျင်းပဖို့ရှိနေတယ်လို့ကန္ဒဟာပြည်နယ်ထဲမှာလည်းစစ်စင်ရေးကြိုးပမ်းမှုတွေရှိနေတာကြောင့်မို့အခုချိန်ဟာအာဖဂန်နစ္စတန်နိုင်ငံအတွက်အရေးကြီးတဲ့အချိန်ဖြစ်တယ်လို့လည်းနေတိုးဖွဲ့ထိပ်တန်းအရက်ဖက်ကိုယ်စားလှယ်မတ်ဆက်ဝဲကပြောပါတယ်။တစ်ချိန်တည်းမှာပဲအာဖဂန်မြောက်ပိုင်းဘက်တရှန်ပြည်နယ်ထဲမှာကင်းလည်နေတဲ့အာဖဂန်ရဲတပ်ဖွဲ့တစ်ခုကိုလမ်းဘေးထောင်ပုံးနဲ့မနေ့ကတိုက်ခိုက်ခဲ့တဲ့အတွက်ရဲရာရှိ9ဦးသေဆုံးခဲ့ရပါတယ်။